အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရှေ့သတင်းပတ်ထဲမှာအိန္ဒိယနိုင်ငံကိုသွားပြီးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီခီးစဉ်အတွင်းမှာကုန်သွယ်ရေးဆိုင်ရာကြီးမားတဲ့သဘောတူညီချက်တစ်ခုခုကိုလက်မှတ်ထိုးဖို့တော့မရှိဘူးလို့နဘတ်စလုံးကပြောထားပါတယ်။သမ္မတထရမ့်ကတော့သူ့ကိုလူအများအပြားကကြိုဆိုကြလိမ့်မယ်လို့ဆိုပါတယ်။ကမ္ဘာဒီမိုကရေစီနိုင်ငံတွေထဲမှာလူဦးရေအများဆုံးနိုင်ငံကြီးနှစ်ခုကခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုကနေဘာတွေမျှော်လင့်နိုင်မှာလဲ။သမရအင်ပြီးတော့ဆိုင်ရာဖီရီတင်တော့ပက်စီဝီဒါကူဆာဝါဒသတင်းပေးပို့ထားတာကိုကုချောချောသိန်းကပြောပြပေးပါမယ်ရှင်
။သမရထရမ့်ခီးစဉ်အတွက်ဂျိုဒင်ပြင်ဆင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာလမ်းတွေကိုတန်းရှင်းအထင်ကရအဆောက်အဦတွေကိုစေကြောနေတဲ့အပြင်မြို့တော်တွေကဆင်းရဲသားရပ်ကွက်တွေကိုကာထားဖို့တတိုင်းကြီးတစ်ခုကိုတော့မှစောင့်နေပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာစမယ့်သမရထရမ့်ရဲ့နှစ်ရက်ကြာခီးစဉ်ဟာပထမဆုံးအိန္ဒိယခီးစဉ်ဖြစ်ပြီးကုန်သွယ်ရေးဆိုင်ရာဘော်ဒါကွဲပြားမှုတွေကြောင့်တိတ်အဆင်မပြေလာတဲ့ဆက်ဆံရေးပြန်အားကောင်းလာစေဖို့ဤရွယ်တာပ
ါ But I'm really saving the big deal for later on. We're doing a very big trade deal with India. We'll have it. I don't know.
သဘောတူညီချက်ကြီးအကြောင်းတော့နောက်မှပဲပြောရမယ်။အိန္ဒိယနဲ့တိတ်ချီမှတဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့လုပ်နေပါတယ်။ရလာမှာပါ။ရွေးကောက်ပွဲမပြီးခင်ရလာမလားဆိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့တိတ်ချီမှတဲ့သဘောတူညီချက်တစ်ခုအိန္ဒိယနဲ့ရလာမှာပါ
။ဒေါ်လာဘီလျံအများပြားတန်ဖိုးရှိတဲ့အမေရိကန်လုပ်စစ်လက်နက်ပစ္စည်းတွေရောင်းမဲ့အစီအစဉ်ကိုသမ္မတထရမ့်ကကြေညာဖို့ရှိပါတယ်။ဒါပေမဲ့အချက်လက်လုံခြုံရေးနဲ့အွန်လိုင်းကူတန်းရောင်းဝယ်ရေးထိန်းချုပ်မှုလိုကိစ္စရပ်တွေကြောင့်ပိုကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်ဆိုင်ရာဆွေးနွေးပွဲတွေကရှုပ်ထွေးနေတာပါ။အိန္ဒိယနိုင်ငံသားဌာနပြောခွင့်ရ Ravish Kumar က
We would not like to rush into a deal as the issues involved are complicated.
ဆက်စပ်နေတဲ့ကိစ္စရပ်တွေကရှုပ်ထွေးပြီးလူသားပေါင်းများစွာရဲ့ဘဝတွေပေါ်ရိုက်ခတ်မဲ့ဆုံးဖြတ်ချက်အများအပြားချမှတ်ရမှာမို့သဘောတူညီချက်ရဖို့ကျွန်တော်တို့အလျင်စလုံးလုပ်မှာမဟုတ်ပါဘူး။
ဘလို့ပဲဖြစ်ဖြစ်ဒီခီးစဉ်ကတော့တာမန်လူလူအကြိုက်လောက်တက်တဲ့သမ္မတထရမ့်နဲ့ဝန်ကြီးချုပ်မိုဒီလိုခေါင်းဆောင်နှစ်ဦးအတွက်ကပြည်တွင်းမှာရောပြည်ပမှာပါအမှတ်ရစေမဲ့အခွင့်အလမ်းတစ်ခုပဲလို့ Hudson Institute ကအာဖာနာပန်ဒီလိုလေ့လာသူတွေကမြင်ပါတယ
် For an Indian Prime Minister to have a American President come and visit and for the American American President
to really does enjoy American သမ္မတတယောက်လာလေတဲ့ပေါ့လေတခန္ဓနာကြိုဆိုပွဲတွေကိုနှစ်ချိုက်တဲ့ American သမ္မတအတွက်ကလည်းကမ္ဘာမှာလူရဲ့အများဆုံးနိုင်ငံတစ်ခုကသူ့ကိုလှိုက်လိုက်လဲကြိုဆိုကြလိမ့်မယ်ဆိုတော့ပြောစရာတစ်ခုရသွားတာပေါ့
ပြီးခဲ့တဲ့စက်တင်ဘာလက Texas ပြည်နယ် Houston မြို့မှာလုပ်တဲ့ American မှာနေထိုင်သူအိန္ဒိယနိုင်ငံသားတွေရဲ့ Howdy Modi ဆိုတဲ့ပွဲကိုသမ္မတ Trump တက်ခဲ့ပါတယ်ဝန်ကြီးချုပ် Modi ကလည်းအပြန်အလှန်အားဖြင့်သူ့ဇာတိ Ahmedabad ပြည်နယ်ကကမ္ဘာအကြီးဆုံးခရစ်ယာန်ကစားကွင်းကြီးထဲမှာ Namaste Trump ဆိုတဲ့ပွဲကိုလုပ်ပေးမှာပါဒီလိုလေသူ့ကိုလူအများပြားနဲ့ကြိုဆိုမယ်လို့သမ္မတထရမ့်ကပြောနေတာလွန်ပိုမရပါဘူ
း They told me we'll have 7 million people between the airport and the event
လေသိမ့်နဲ့ကြိုဆိုတဲ့နေရာကြားမှာလူ9တန်းလာကြမယ်လို့သူကျွန်တော်ကိုပြောပါတယ
်ကက်ရှမီးယားအရေးအိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့အပေါ်ဂျားဝင်ဆစ်ဆက်ပြီးမယ်လို့ပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကကမ်းလှမ်းခဲ့တာကိုပါကစ္စတန်ကကြိုဆိုပေမဲ့အိန္ဒိယကလက်မခံခဲ့ပါဘူးဒီကိစ္စအခုပြန်ပါလာမှာအိန္ဒိယတာဝန်ရှိသူတွေစိတ်ပူနေကြပါတယ်။အာဖဂန်နစ္စတန်ကတာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့အမေရိကန်ကကြိုးပမ်းနေတဲ့ကိစ္စကလည်းနောက်ထပ်ရှုပ်ထွေးနိုင်ကြေးကိစ္စတစ်ခုဖြစ်တယ်လို့လေလာသူအာဖာနာပန်ဒီကပြောပါတယ်
။တာလီဘန် being allowed to come back into power is something India is not happy and not comfortable.
တာလီဘန်တွေကိုအာဏာပြန်ယူခွင့်ပေးတာမျိုးကအိန္ဒိယတွေဘဝမကျစရာစိတ်မချမ်းမြေ့စရာကိစ္စတစ်ခုပါ။ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်ကိုအနောက်ဘက်ကနေပြီးတော့ပြန်ဝင်ခွင့်ရသွားနိုင်ချေအမေရိကန်နဲ့တာလီဘန်သဘောတူညီချက်ကနေပြီးတော့ပါကစ္စတန်ပြန်ဝင်ခွင့်ရသွားစေမှာကိုအိန္ဒိယကစိုးရိမ်နေပါတယ
်အခုခီးစဉ်ဟာအမေရိကန်သမ္မတလေးဦးမြောက်ဇက်တိုက်အိန္ဒိယခီးစဉ်ဖြစ်တာနဲ့အမျှမဟာမိတ်ပါကစ္စတန်နိုင်ငံအစားအိန္ဒိယနဲ့ပိုနီးစပ်လာတဲ့အမေရိကန်မူဝါဒအပြောင်းလဲဆက်ရှိနေတာကိုပြနေပါတယ်သမ္မတထရမ့်ရဲ့အိန္ဒိယခီးစဉ်အဆုံးသတ်ပြီးတဲ့နောက်မြန်မာသမ္မတဦးဝင်းမြင့်ဟာလည်းဖေဖော်ဝါရီ26ရက်နေ့မှာအိန္ဒိယနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ